ရဒေတာကိုစုခွာပြီးအခြားဒေတာနဲ့အိန္ဒိယနိုင်ငံတွေမှာတွားရောက်နေတိုင်းနဲ့မြန်မာပြည်သားဒုက္ခတွေပေါင်း73သိန်းကျော်လောက်ရှိတယ်လို့လွန်ခဲ့တဲ့မေလထုတ် Transnational Institute အစိုးရကစားမှကမှန်းထားပါတယ်။ပြည်သူ့ရဲ့အခြေအနေကိုလိုက်ပြီးဒုက္ခတွေအနည်းအများရှိနေတာနှစ်ပေါင်း60လောက်ရှိနေပါပြီ။ပြည်နေရာတစ်ခုမှာအခြေချလိုက်စုခွာလိုက်ဖြစ်နေတာမျိုးရှိတဲ့အတွက်ပြန်လည်နေရာချရတဲ့အခါမှာပြဿနာဖြစ်တတ်ပါတယ်။မဆလာကကစားပြီးကျင့်သုံးတဲ့ဖြက်လေးဖြက်လန်းစဉ်ကြောင့်နေရက်ဆွန့်ခွာတဲ့ဒုက္ခတွေတွေများလာတာဖြစ်ပါလေ။စေဆိုးရအဆက်ဆက်ဟာတိုင်းရင်းသားလက်နက်ကင်အဖွဲ့နဲ့တိုင်းရင်းသားပြည်သူလူထုအကြားအဆက်အသွယ်ပြည့်စုံဖို့ရည်ရွယ်ပြီးဖြက်လေးဖြက်လန်းစဉ်ကိုကျင့်သုံးပါလေ။ဥပမာ KNU ကရင်တပ်ဖွဲ့နဲ့ကရင်လူထုအဆက်ပြတ်သွားအောင်ကရင်ကျေးရွာတွေကိုဖျက်ဆီးပြီးရွာသူရွာသားကိုအစိုးရထိန်းချုပ်ရာစုစည်းကျေးရွာမှာအတင်းအဓမ္မပြောင်းရွှေ့ပါလေ။ဒါမှကရင်နဲ့နိုင်ငံအဖွဲ့ကတပ်သားတွေအထောက်အပံ့ရန်ပုံငွေနဲ့သတင်းပေးနိုင်တဲ့ကြောတော့နောက်ခံပျောက်ကွယ်သွားမယ်လို့အစိုးရတပ်ကယူဆပါလေ
။တိုင်းသားတပ်ထင်းချုပ်ရဒေသကိုအမဲရောင်နေပြီးတိုင်းသားတပ်နဲ့အစိုးရတပ်သူတပြန်ကိုတပြန်လွှမ်းမိုးတဲ့အရက်ကိုအညိုရောင်နေပြီးအစိုးရတပ်ထင်းချုပ်ရနေရာကိုအဖြူရောင်နေပြီးစသဖြင့်တတ်မှတ်ထားပါရယ်။အစိုးရတပ်ရဲ့ရည်ရွယ်ချက်ဟာတိုင်းသားတပ်ဖွဲ့နဲ့တိုင်းသားလူထုအကြားအဆက်ပြတ်ဖို့ဖြစ်တဲ့အတွက်ထိုးစစ်ဆင်တဲ့အခါမှာအရတားကိုပြစ်မှတ်လို့သဘောထားပါတယ်ကျေးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်ပြီးအတင်းအဓမ္မရွှေပြောင်းခိုင်းတာကိုရှမ်းပြည်နယ်တောင်ပိုင်းနဲ့ကရင်ပြည်နယ်မြောက်ပိုင်းမှာ2008ခုနှစ်တုန်းကအများဆုံးတွေ့နိုင်ပါတယ်စွန့်ခွာသွားတဲ့ရွာကိုပြန်မလာနိုင်အောင်မြေမြုပ်မိုင်းထောင်ထားတာမို့အစိုးရတပ်မရှိတဲ့အခါမှာတော့ရွာကိုမပြန်ဝန်းပဲဖြစ်နေပါတယ်ရေကာတာဆောင်မဲ့နေရာမှာလဲရွာရီအတင်းအာဓမရွှေ့ပစ်ပါလေ
။နေရက်ကိုစွန့်ခွာသူအမျိုးမျိုးရှိပါလေ။ပထမအမျိုးအစားမှာအစိုးရစစ်ကြောင်းဘေးရန်ကတင်းရှောင်ထွက်ပြေးသူနဲ့တိုက်ပွဲဖြစ်တဲ့နေမီအတွင်းမှာပိုးအောင်နေသူတွေပါဝင်ပါတယ်။ဒုတိယကအစိုးရတပ်ချုပ်ကိုင်တဲ့စူးစီးကျေးရွာတွေကိုရွှေ့ပြောင်းရသူတွေဖြစ်ပြီးတတိယကအစိုးရတပ်ရဲ့ညှဉ်းပန်းမှုကြောင့်တိုင်းရင်းသားအုပ်ချုပ်တဲ့အပြစ်ရနေမီမှာခေါလုံသူတွေဖြစ်ပါလေ။ဒီတဲမှာဆိုင်ဒုက္ခတွေစကားကပြန်လာသူတွေလည်းပါဝင်ပါတယ်။ဒါပေမဲ့ရွှေပြောင်းလုပ်သားကိုနေရက်ဆွန့်ခွာသူဒုက္ခတွေစီးရင်မှာမထည့်သွင်းထားပါဘူး။စစ်ဘေးစစ်တမ်းကြောင့်နေရက်ကိုဆွန့်ခွာသူကျေးလက်လူလူကိုနေရာလွတ်ပိုင်ခွင့်ပြန်ပေးဖို့ကိစ္စကိုသာ Class National Institute ကတင်ပြထားတာဖြစ်ပါတယ်။စင်ရသာဦးစားပေးတဲ့နေရာလမ်းစဉ်ကျင့်သုံးဖို့ဖြစ်ပါတယ
်။မဆလာဆိုရှယ်လစ်အစိုးရလက်ထက်ကစားခဲ့တဲ့ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်ဒုက္ခသည်ပြဿနာဟာလက်ရှိ NLD အစိုးရခေတ်အထိတက်ဆိုးရှိနေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ဖြစ်လို့နေရက်ဆွန့်ခွာသူတွေများလာတယ်လို့စစ်မဖြစ်တဲ့မြေမသိမ်းတဲ့နေရာတွေမှာလည်းမြေယာမဲတွေပေါများနေတာမို့စင်းရဲသားလူရန်စာဒုက္ခသည်တွေအတွက်မြေယာဝေငှရာမှာပြဿနာကြီးမားပါတယ်။အဓိကမှာလေယာပြဿနာ၃မျိုးရှိတယ်လို့ဆိုပါတယ်။လက်နက်ကင်ပဋိပက္ခအရင်ရှင်စီးပွားရေးလုပ်ငန်းနဲ့တဘာဝဘေးအန္တရာယ်စတာတွေကြောင့်နေရက်ကိုစွန့်ခွာလို့ပိုးမဲ့အိမ်မဲ့ဒုက္ခတွေဖြစ်ရသူတွေဟာပထမအမျိုးအစားဖြစ်လို့သူတို့ကိုမြေယာလုပ်ပိုင်ခွင့်အပြည့်အဝပေးပြီးလူအခွင့်အရေးကိုခံစားနိုင်အောင်အစိုးရကအာမခံပေးနိုင်ရမယ်လို့ဆိုပါတယ
်ဒုတိယအမျိုးအစားကတော့တောင်ယာလုပ်နေပြီမဲ့တရားဝင်အသိအမှတ်ပြုမခံရသူတွေဖြစ်ပါလေအစင်အလာရလေယာလုပ်ကင်လာပြီမဲ့တရားဥပဒေအရအကားအကွဲမပေးနိုင်တဲ့အတွက်ဒီသိမ့်ခံနေရလို့ဒုက္ခတွေဘဝရောက်ကြရသူတွေဖြစ်ပါလေ။ကျစ်လက်လူလူကိုလေယာလုပိုင်ခွင့်အပြည့်အဝပေးပြီးအမခံနိုင်မှသာရေရှည်အသိမွေးဝမ်းကြောင်းလုပ်နိုင်မှာဖြစ်ပါလေ။တတိယလေယာပြဿနာကတော့အရင်ရှင်လူနည်းစုမြေယာအများအပြားကိုလေဝကြီးအုပ်ထားပြီးတောင်လူတွေသမားအများစုဟာလဲမဲ့ရမဲ့ဖြစ်နေတဲ့ကိစ္စဖြစ်ပါလေ။ဒါလို့အခြေအနေမှာလေယာမဲ့အလုပ်သမားတွေဟာဘဝရည်ရွယ်အတွက်အဆောင်ကိုလုံးပန်းနေကြရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း60ကျော်ပြည်သူ့စစ်နဲ့တိုင်းရင်းသားပြည်ပကဖြစ်တဲ့ဒဏ်ကိုကျစ်လက်ဒေသမှာအခုတည်းကခံနေရတော့ဖြစ်ပါတယ်။မြေယာမဲ့ပြစ်သွားတဲ့ဒုက္ခတွေကိုလေလုတ်ပိုင်ခွင့်အပြည့်အဝပြန်ပေးနိုင်ရင်ဟာအစိုးရရဲ့အဓိကတာဝန်ဖြစ်ပါလေ။ဒုက္ခတွေ73သိန်းကျော်လေယာလုတ်ခွင့်ရရှိရေးဟာပြည်သူ့ဘဝရည်ရွယ်ဖြစ်ပါလေ။မြေယာကိုဘယ်လိုသဘောထားတယ်ဆိုတာဟာညီညာရေးဒီမိုကရေစီရေးနဲ့ဆက်ဆက်နေကြောင်း Transnational Institute ကသုံးသပ်ထားပါတယ်ခင်ဗျာ။